တမချီဦးဟုတ်သူစွန်းကသူ့ရဲ့အမြင်ကိုVOA ကိုပြောပြသွားခဲ့တာပါမြန်မာနိုင်ငံဆိုင်ရာသတင်းပုဂ္ဂိုလ်ဆက်လက်နားဆင်ရပါဦးမယ်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာတရားဥပဒေနဲ့အညီအရေးယူနိုင်ဖို့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အားရဂျင်နာမှုရှိတယ်လို့အမေရဇာရီလည်းရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောပါတယ ောက်ပုံမှန်စီဝေပြင်ပတီးကြဆွေးနွေးပွဲတစ်ခုမှသူကအခုလိုပြောသွားခဲ့တာပါမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်
ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေတဲ့50ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံပြင်ပမှာမြမရေးနဲ့ပတ်သက်ပြီး Physicians for Human Rights အဖွဲ့ကတနင်္လာနေ့မှာတည်ထောင်ဆွေးနွေးပွဲကျင်းပပါတယ်။မြမနိုင်ငံတွင်းလူနည်းစုတွေအပေါ်နိုင်ငံကထောက်ပံ့ပေးထားတဲ့အကြမ်းဖက်မှုအမွေဆိုးဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့ဒီဆွေးနွေးပွဲကိုတော့မြန်မာနိုင်ငံဆရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီလည်းတက်ရောက်ခဲ့ပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဆောင်ရွက်ချက်တွေကိုသူကအခုလိုထောက်ပြပြောဆိုပါတယ
်။ The current initiative by OIC
Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကရိုဟင်ဂျာရေးကို ICJ နိုင်ငံတကာတရားခုံရုံးကိုလွှဲပြောင်းနိုင်ရေးအခုလှုပ်ဆောင်နေတဲ့အပေါ်မှာတော့အားရကျေနပ်မိပါတယ်။ဒါပေမဲ့လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်မှုခုံရုံးတင်မဲ့အလားအလာကတော့မသေးကြပါဘူး။ဒါကတော့အားရစရာမရှိပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတွေအတင်းအဓမ္မမောင်းထုတ်ခံရတဲ့ကိစ္စကို ICC နိုင်ငံတကာရာဇဝတ်မှုခုံရုံးဘက်ကဘာတွေလုပ်နိုင်မလဲဆိုတာကိုအသေးချာဆောင်ရွက်နေတဲ့အပေါ်မှာတော့အားရကျေနပ်စရာကောင်းပါတယ်။
ပြီးခဲ့တဲ့2019ခုနှစ်ကရခိုင်ပြည်နယ်တွင်မွတ်စလင်အများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်မှုတွေကြောင့်တိတ်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတာပါဒီလူတွေဌာနေပြန်ရေးလုပ်ငန်းစဉ်ကလည်းအခုချိန်ထိအကောင့်အထည်မပေါ်သေးပါဘူးရိုဟင်ဂျာတိတ်နေချီထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုအရေးယူနိုင်ရေးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကအခုလိုတိုက်တွန်းပါတယ
် We've done a lot and we're supporting lobbying for the MSM, the Rocky MSM and for over a year I've been
သက်သေအထောက်အထားတွေစုဆောင်းမှုကိုကျမတို့ကဆောင်ရွက်ပြီးပါပြီတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရား Independent Investigative Mechanism IIM မြန်မြန်ဆန်ဆန်ဖြစ်လာဖို့အတွက်တိုက်တွန်းပေးစီလိုပါတယ်။ကျမတို့မှာရန်ပုံငွေအများကြီးရထားပြီးဖြစ်ပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့စနစ်ကအရန်နှေးကွေးလွန်းပါတယ်။စုံစမ်းရေးရန်တရားကမလဲပတ်နိုင်သေးပါဘူး။ကျမတို့ဘက်ကတော့တာဝန်ရှိသူတွေကိုတရားဥပဒေအရအပြစ်ပေးနိုင်ဖို့အမှုဖွင့်နိုင်ဖို့ဆောင်ရွက်စရာအားလုံးပြီးစီသွားပါပြီ။ကျမအနေနဲ့ကတော့တခြားတိုးတက်မှုတစ်ခုကိုလည်းတွေ့ကြပါတယ်။အဲ့ဒါကတော့လူမျိုးရုံးတက်ဖြတ်မှုလူသားမျိုးနွယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစီရာဇဝတ်မှုတို့အတွက်လုံခြုံရေးကောင်စီဘက်ကနိုင်ငံတကာခုံရုံးတစ်ခုဖွဲ့စည်းဖို့ပါ။ကျမဘက်ကအခုနောက်ဆုံးစ조사နေတာကတော့အသွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုလုပ်ငန်းစဉ် Transitional Justice ဖြစ်ပါတယ်။ပြစ်မှုကျူးလွန်သူအလုံးအတွက်အရေးယူဆောင်ရွက်စရာတချို့လည်းရှိပါသေးတယ်ရှင်
။ဆွစ်ဇာလန်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံအတွင်းမြမလူ့ခွင့်ရေးချိုးဖောက်မှုပြစ်ဒဏ်ကင်းလွတ်တသက်ခွင့်နဲ့စီးပွားရေးကိုစစ်တပ်ပုံသွင်းဆန်သွင်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့မြမအရေးတနင်္လာနေ့ကတည်ထောင်ဆွေးနွေးပွဲမှာလဲမြမဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီပါဝင်ဆွေးနွေးခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်မြမလုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးသွားစေဖို့ထိရည်ရွယ်ဆောင်ရွက်ခဲ့ကြတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွဲ့ကပြောဆိုထားပြီးမြမကာကွယ်ရေးဦးစီးချုပ်အပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လဲတိုက်တွန်းနေတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတောင်လက်သင့်မခံပါဘူး။ဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကိုပြည်ဝင်ခွင့်ပိတ်ထားသလိုကုလသမဂ္ဂရဲ့လွတ်လပ်တဲ့အချက်လက်ရှာအဖွဲ့ဟာလဲတစ်ဖက်ဆောင်းနှင်းပတ်လိုက်တယ်ဆိုပြီးမြန်မာအစိုးရဘက်ကအတိအမှတ်မပြုပါဘူးရှင်။